Singapore နိုင်ငံကိုမကြသေးခင်ကရလာသူတွေတဲကမြန်မာနိုင်ငံသား10ယောက်မှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတွေ့ရှိကြောင်းစင်ကာပူကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးမှာပါ။ကိုဗစ်ကပ်ရောဂါကူးစက်မှုတွေရောကြလာနေပြီးပြည်တွင်းမှာကူးစက်မှုမရှိတော့တဲ့စင်ကာပူနိုင်ငံမှာဒီအပိုင်းတွင်မြန်မာနိုင်ငံသားတချို့အပါအဝင်ပြည်ပကရောက်လာသူတွေထဲမှာရောဂါပိုးကူးစက်နေတာကိုတွေ့ရှိခဲ့တာပါ။စင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရပြည်ပကရောက်လာသူတွေထဲကရောဂါကူးစက်သူအဖြစ်အတည်ပြုစစ်ဆေးတွေ့ရှိသူ18ယောက်မှာမြန်မာနိုင်ငံသား10ယောက်ပါဝင်နေပါတယ်။အင်ကူအလုသမားအများစုပါဝင်တဲ့မြန်မာနိုင်ငံသားတွေဟာစင်ကာပူနိုင်ငံကိုမလာခင်မှာကိုဗစ်ရောဂါပိုးကင်းရှင်းကြောင်းအတည်ပြုချက်ရထားသူတွေဖြစ်ပေမဲ့စင်ကာပူနိုင်ငံမှာထက်မှန်စစ်ဆေးရမှာတော့ကူးစက်ခံရတာကိုတွေ့ရှိခဲ့ရတယ်လို့လည်းစင်ကာပူနိုင်ငံကမ်းလွန်ရေနံလုပ်ငန်းမှာလုပ်ငန်းခွင်ဘေးကင်းလုံခြုံရေးနဲ့ကျန်းမာရေးဌာနမှတာဝန်ယူထားတဲ့ဦးတင်မင်းကပြောပြပါတယ်။
ဟိုကျမကြီးနဲ့အကြံဝင်ကြီးထားတာကလာမယ့်လူတွေပြည်ပထမလူတွေကိုခဏချင်းမှာတိုင်ချင်းမှာကျွန်တော်တို့ခုန PCR test ပေါ့လေအမှမဟုတ်ကျွန်တော်တို့ဒီဟိုဒီ rapid test ပေါ့လေအခုသူတို့ဆစ်ပေးတယ်
ဟုတ်ကဲ့
ကျွန်တော်တို့အထူးကြံပေးဘူးခဏချင်းမှာဆစ်ပေးတယ်ဒါပေမဲ့အခုလာမယ့်အခုရောက်နေတဲ့ကလေးအလုံးကဆစ်ထားပြီးသားလူတွေည
ဟုတ်က
ဲ့ဆစ်ထားပြီးသားလူတွေဆိုတော့ဒီမှာပြည်ပအလုံးက negative တာထားပြီးသားလူတွေပေါ့လေဒါပေမဲ့ဘလို့ဖြစ်လို့ဒီရောက်တာ positive ပြတယ်ဆိုတော့ကျွန်တော်လည်းမပြောတတ်ဘူးအကြောင်းမျိုးကြောင့်ပါလေ။အော်ဒီကလေးအားလုံးကပြီးခဲ့တဲ့ကို့အရင်တပတ်ကတောက်ကြ flight ကမာတဲ့လူတွေပေါ့ဗျာ
။အော
်ဒီထဲမှာတော့အားလုံးကဘယ်လိုကောင်းလဲဆိုတော့ pass သမားတွေ10ယောက်ကမြန်မာလို့ပြောတယ်18ယောက်ပေါ့လေ။အဲမနေ့ကထွက်တဲ့ resort အရာဆိုတော့18ယောက်ကူးတယ်။18ယောက်မှာ10ယောက်ကမြန်မာပေါ့လေ။10ယောက်ထဲမှာ2ယောက်ကတော့တမန်ကျန်တဲ့ work permit 10ယောက်ကတော့အေးအခုလို့ပြောတယ်။
မနေ့တော့ကတော့ယောဂကုသသူတွေအဖြစ်အတည်ပြုခဲ့သူ18ယောက်မှာတော့မြန်မာနိုင်ငံအပြင်ကပ်ယောဂကုသမှုတွေမြင့်တက်နေတဲ့အိန္ဒိယ၊ရုရှား၊အင်ဒိုနီးရှားတို့နဲ့နီပေါ၊နယ်သာလန်၊ဆွစ်ဇာလန်နိုင်ငံတွေကရောက်လာသူတွေပါဝင်ကြောင်းကိုလည်းစင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စင်ကာပူနိုင်ငံမှာပြည်ပကရောက်လာတဲ့ကပ်ယောဂကုသသူတွေထဲမှာမြန်မာနိုင်ငံသားအများစုပါဝင်နေတာကိုတွေ့ရတဲ့အတွက်စိုးရိမ်မှုတွေထွက်ပေါ်နေတယ်လို့လည်းစင်ကာပူနိုင်ငံမှာအလုပ်လုပ်နေတဲ့ဦးတင်မင်းကပြောပြပါတယ်
။ဒီကဘယ်လိုအော်တိုဘန်လမ်းစောင်းမှာရှိခဲ့တော့အများဆုံးက15ယောက်ပဲ။ဒါပေမဲ့မိက17ရက်နေ့မှာအမြင့်ဆုံးဖြစ်သွားတယ်18ယောက်။18ယောက်ထက်မှာမြန်မာအများဆုံးဖြစ်သွားတယ်။ဆိုတော့ကျွန်တော်တို့ကလည်းလည်းရှေ့ကူတော့မြန်မာတွေနောက်ထပ်လာတဲ့လူများဒီလို positive ကိုများလာနေမှာပေါ့။ဟိုဒါလေးကျွန်တော်တွေးမိတာပါ။
ကိုဗစ်ကရောဂါပိုးကူးစက်ခံရသူတွေအဖြစ်အတည်ပြုလူနာတွေကိုတော့စင်ကာပူအစိုးရကအခမဲ့ကူတာပေးပြီးတက်တာပြောက်ကင်းတဲ့အခါမှာအလုံးလုံးခွင့်ရှိတယ်လို့လည်းဦးတင်မင်းကပြောပါတယ်။စင်ကာပူနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ28ယောက်နဲ့ကူးစက်သူ9800ကျော်ရှိခဲ့ပေမဲ့မကြသေးခင်ကစလို့ကူးစက်မှုတွေရောကြလာပြီးပြည်တွင်းကူးစက်မှုတွေလည်းမရှိတော့ပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံမှာတော့မကြသေးခင်လောက်တွေကစလို့ကူးစက်မှုတွေတကြော့ပြန်များလာရကနေအခုဆိုရင်တည်ဆုံးသူ1500လောက်နဲ့ကူးစက်သူ6000ခွဲလောက်ရှိနေပါတယ်ရှင်။ကျမမအေးမှာသတင်းပေးပို့နေတာပါ။